ပြည်သူတွေနိုင်ငံရေးမှာပါဝင်မှဒီမိုကရေစီစနစ်ဟာပြည်ပြင်လာမှာဖြစ်ကြောင်းနဲ့ပါဝင်လေဆိုတာဟာမဲဆင်းရဲမှာမိမိတို့အမိပါရေးအတွက်ကိုလောက်ကြရမယ်လို့ဒေါ်ဆန်းစုကြည်ကတိုက်တွန်းပြောကြပါတယ်
။ပါဝင်လေဆိုတာနံပါတ်၁ကမဲဆင်းရဲမှာကိုယ့်နာမည်ပါရေးအတွက်ကိုလောက်ကြည့်ကြပါလိမ့်မယ်။ကိုယ့်ဟာကိုယ်လုံမှာဖြစ်ပါပါ။ကျမတို့လုံပေးလို့မရပါဘူး။အဖွဲ့ချုပ်ကနေပြီးဘလောက်ပဲလုံပေးခြင်းလုံပေးခြင်းကာယကံရှင်နေကိုယ်တိုင်ကိုကရွေးကောက်ပွဲမဲဆန္ဒရှင်ဆင်းရဲမှာပါဖို့ကြိုးစားရမှာဖြစ်ပါတယ
်။မဲပေးပိုင်ခွင့်ဆိုတာဟာပြည်သူပြည်သားတွေအတွက်အခွင့်အရေးဖြစ်ကြောင်းနဲ့မဲပေးခြင်းဟာအားလုံးရဲ့အနာဂတ်ဆိုတာကိုယုံကြည်ကြစေလိုကြောင်းလည်းပြောပါတယ်
။ကျမတိတိချာချာပြည်သူလူထုတွေတတိထားစေခြင်းလို့ထပ်ပြီးတော့ပြောပြရစီ။မဲပေးပိုင်ခွင့်ဆိုတာဟာပြည်သူလူထုရဲ့အကြီးအမားဆုံးအခွင့်အရေးဖြစ်ပါတယ်။မဲပေးပိုင်ခွင့်ဆိုတာဟာကိုယ့်ကိုအုပ်ချုပ်မဲ့အစိုးရကိုရွေးချယ်ပိုင်ခွင့်ဖြစ်ပါတယ်။ဒါကြောင့်မဲပေးဖို့အရေးကြီးတယ်ရွေးကောက်ပွဲများဟာကိုယ့်အနာဂတ်နဲ့ဆိုင်နေဆိုတော့ပြည်သူပြည်သားတယောက်ချင်းတယောက်ချင်းဟာနှလုံးသွင်းထားဖို့အင်မတန်မှအရေးကြီးပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးကြဖို့နဲ့ပြည်သူတွေကိုအခွင့်အရေးပြည့်ပြည့်ဝဝရစေချင်တာဖြစ်ကြောင်းလည်းအခုလိုပြောပါတယ်
။ဒီမှာကြားနေရပါလေ။တချို့အဖွဲ့အစည်းတွေဆိုရင်ပေးနိုင်ကမ်းနိုင်တယ်တဲ့။အမျိုးသားဒီမိုကရေစီဘက်ကအဖွဲ့ချုပ်ကမပေးနိုင်မကမ်းနိုင်ဘူးတဲ့။ဘာလို့လဲမယူထားတော့မပေးနိုင်ဘူးဘောလည်းတော့လေကျွန်မပြည်သူတွေကိုပေးကမ်းစွန့်ကြဲကြတာမဟုတ်ဘူးပြည်သူတွေကိုအခွင့်အရေးပြည့်ပြည့်ဝဝရစေချင်တာ
မြို့သားဒီမိုကရေစီအဖွဲ့ချုပ်သားအစိုးရဖွဲ့နိုင်မယ်ဆိုရင်အာဂရိကင်းစင်တဲ့အစိုးရမျိုးဖြစ်စေရမယ်လို့လည်းဒေါအောင်ဆန်းစုကြည်ကကတိပေးပါတယ်အဲ့ဒီလိုပြောရတာနဲ့ပတ်သက်ပြီးသူငယ်စဉ်ကတည်ခဲ့တဲ့ဒီမိုကရေစီစနစ်အကြောင်းကိုအခုလိုပြောပါတယ်
အဲ့ဒီအဲ့တော့ကျမတို့ကြီးလာတဲ့အချိန်တုန်းကဒီမိုကရေစီနိုင်ငံရေးစနစ်ဒီမိုကရေစီနီးလမ်းကျလို့ရတဲ့အစိုးရဖြစ်ဖြစ်ပါတယ်။အဲ့တော့ကျမတို့ကလေအစိုးရအဖွဲ့ဝင်တွေအခရီးလိုက်စားတယ်ဆိုတာအိမ်မက်တော်မမက်ဘူး။ဒီလိုဖြစ်မယ်ဆိုတာဘယ်သူမှမယုံဖြစ်လည်းမဖြစ်ဘူး။ဒီမှာကျမတို့ရဲ့နိုင်ငံဒီမိုကရေစီစနစ်သုံးနေတဲ့အချိန်ကာလတစ်လျှောက်လုံးမှာအစိုးရအဖွဲ့တွေကအခုဒီလိုက်စားတယ်ရေလို့ဒုဝင်ကြီးတယောက်ရဲ့အမှုပဲကျမတို့ကြားလို့ရတယ်။အဲ့ဒီဒုဝင်ကြီးကိုလည်းအရေးယူလိုက်တယ်။တနိုင်ငံလုံးကတခါတည်းဒီဟာသတင်းကြီးဖြစ်သွားတယ်။အော်အစိုးရအဖွဲ့ဝင်တယောက်ဖြစ်ပြီးတော့အခုဒီလိုက်စားတယ်ဆိုတာအဲ့ဒီခေတ်တုန်းကကျမတို့တွေအင်မတန်အံ့ဩစရာပဲ
။ပါတီပေါင်း90ကျော်ရှင်းပြိုင်မှာဖြစ်တဲ့အတွက်မတူတဲ့ပုံစံတွေနဲ့မဲကိုတောင်းကြမှာဖြစ်ကြောင်းပေးတာယူပါမဲတော့မပေးပါနဲ့လို့လည်းအခုလိုပြောပါလေ
တချို့ကလည်းရိုးရိုးသားသားတောင်းခံမယ်တချို့ကလည်းဆန်းဆန်းပြပြတောင်းခံတောင်းခံချတဲ့အခါကျရင်လွယ်လွယ်ဒီမဲကိုမထည့်လိုက်ပါနဲ့ကျမကအမြဲပဲပြောပါတယ်ဟိုပေးတာတော့ယူပါမဲတော့မပေးလိုက်ပါနဲ့လို့အဲ့လို
ရမဲသိန်းမြို့နယ်မဲဆန္ဒနယ်မြေဟာအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပြီးခဲ့တဲ့2010တုန်းကအနိုင်ရခဲ့တဲ့နယ်မြေဖြစ်ပြီးပြည်ခိုင်ပြိုးပါတီကနေဖွံ့ဖြိုးရေးလုပ်ငန်းတွေအတော်များများလှုပ်ဆောင်ပေးထားတဲ့နယ်မြေလို့လည်းပြောကြပါဗါး။အဲ့ဒီမဲဆန္ဒနယ်မြေကနေပြည်သူ့လွှတ်တော်အတွက် NLD ပါတီကဦးထွန်းထွန်းဝင်းကရှင်းပြပါဖြစ်ပါတယ်ခင်ဗျာ။